စကိုင်းတိုင်းနဲ့တရုတ်ချင်းဤစီမံထုတ်လို့ရစီမံကိန်းတဝိုက်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့အစည်းနေစင်ဒီပါတိုက်ပွဲတွေဖြစ်နေပါတယ်တိုက်ပွဲတွေရှစ်ဆက်ပြင်းထန်လာနိုင်မဲ့အခြေအနေကိုကိုငင်းချမ်းပြပြပေးပါအောင်ခင်ဗျာ
စကိုင်းတိုင်းမုံရမြို့အနီးတဝိုက်မှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်မုံရမြို့နယ်တဲကထနောင်းဝင်းရွာဘက်မှာဆိုရင်တိုက်ပွဲပြင်းထန်နေတာတပတ်လောက်ရှိပြီလို့အဲ့ဒီတိုက်ပွဲမှာပါဝင်နေသူတဦးက VOA ကိုပြောပါတယ်တိုက်ပွဲတွေပိုပြီးကျယ်ပြန့်လာနိုင်တဲ့အခြေအနေကြောင့်မုံရမြို့နောက်ဖက်ကမ်းမှာရှိတဲ့တရုတ်ကျင်းနီစီမံကိန်းနေရာတွေကိုလုံခြုံရေးပေးနိုင်ဖို့စစ်ကောင်စီကလုံခြုံရေးတွေထပ်ဆီလွတ်နိုင်တယ်လို့လည်းတွက်ဆနေကြပါတယ
်လုံခြုံရေးကတူးမှာကျွန်တော်တို့ဟိုတစ်ခါတော့လက်ဗရောင်းကိုပုံမဲ့အဖြစ်ကားကျွန်တော်တို့ဒီဖြတ်တိုက်တာရှိတူးမှာကျွန်တော်တို့ကလက်ဗရောင်းနဲ့ပတ်သက်ပြီးဒီပေါ့တော့နှစ်လအတွင်းမှာကိုအထူးတွေများတူးတို့ကုမ္ပဏီနဲ့ပတ်သက်ပြီးတော့ပေါ့ဒါလေးဖြတ်တိုက်တဲ့ခေတ်ကြောင့်အခုဒီပြန်မဆုတ်သေးဘူးအခုဒီနေ့ဒီကောင်လေးအခုသနာဝဲမှာမှုနေတယ်
ကျင်းနီစီမံကိန်းကိုပို့မဲ့အက်ဆစ်ကားတွေအတိုက်ခိုက်ခံရပြီးနောက်စစ်ကောင်စီတပ်တွေကမုံရွာအရှိတ်ကန်းကိုဖိပြီးတိုက်ခိုက်လာတယ်လို့ရင်းမာပင်မြို့နယ်ကမြောက်ရမားပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ခံကပြောပါတယ်မုံရွာမြို့မှာအခြေစိုက်တဲ့အနောက်မြောက်တိုင်းစစ်ဌာနချုပ်နမခအနားမှာလည်းတိုက်ပွဲတွေဖြစ်နေတယ်လို့အခုလိုပြောပါတယ
်သူတို့ကအင်အားဖြည့်ဆိုရင်တော့ဟိုချင်းတိုက်ပွဲကတော့ဖြစ်မှာပဲလေအဲ့တော့ဒီအင်အားမဖြည့်တောင်မှသူတို့ကဒီကျွန်တော်တို့နဲ့မကြမကြပြည်သူ့တိုက်ပွဲတွေဖြစ်နေတာဆိုတော့ဒီပြုတ်ကတာဒီပြုတ်စီမံကိန်းတွေကိုကောက်ကွယ်မယ်နောက်တစ်ခုပြုတ်ကတာဒီပြုတ်စီမံကိန်းတွေကိုလုံခြုံရေးတိုးမြှင့်ပေးမယ်ဆိုလို့ရှိရင်ကတော့ဒါတောက်ပွဲကတော့အကြီးကျယ်ဆက်ပြီးဖြစ်လာနိုင်တဲ့အလားအလာလေးတော့ဖြစ်ရပါဗျာအဲလူကလည်း3-5ရက်လောက်ကနေပြီးအခုချိန်ကြည့်အောင်ကျွန်တော်တို့ဒီနမခဌာနချုပ်အပြီးမှာဒီစစ်ကြောင်းပတ်ချလဲထိုးနေတဲ့အနေအထားတွေရှိတာပေါ့ဗျာစစ်ကောင်စီဒီတပ်ဖွဲ့ဝင်တွေအဖြစ်ကားတွေပေါ်မှာပါလာတာပေါ့နော်အဖြစ်ကားတွေကိုလူကြီးကြီးတာအဲ့ဒါအင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီတိကျတက်ဆိုင်ဖြစ်တာတွေတော့ရှိတာပါတော့အဲ့ဒီရဲ့နောက်ဆက်တွဲနဲ့ဆက်သက်ပြီးတော့စစ်ကောင်စီဘက်ကပေါ့ရှင်မူးလေးလုပ်နေတာရှိပါပေါ့ဗျာ
လက်ဗရောင်းတောင်နဲ့စပယ်တောင်ချင်းညီစီမံကိန်းတွေမှာအလုပ်ဝင်နေကြတဲ့ဝန်ထမ်းတွေကိုအလုပ်ထွက်ကြဖို့ဆလင်းကြီးမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကပြီးခဲ့တဲ့ရက်ပိုင်းကထပ်မံကြေညာထားပါတယ်မြမဝမ်ပေါင်ချင်းညီထုတ်လုပ်ရေးကုမ္ပဏီဘက်ကတော့တစုံတရာတုံ့ပြန်တာမရှိသေးပါဘူးဒါပေမဲ့လည်းတရုတ်အစိုးရကတော့မြန်မာနိုင်ငံထဲကတရုတ်စီမံကိန်းတွေကိုကာကွယ်ပေးဖို့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုစေလွတ်မယ်ဆိုပြီးကမ်းလှမ်းနေဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းစကိုင်းမန္တလေးနဲ့မကွေးတိုင်းမှာဝင်ကြီးဌာနရုံးတွေဖွင့်မယ်လို့မကြာသေးခင်ကကြေညာထားပါတယ်။ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကလည်း2025ခုနှစ်အတွင်းစကိုင်းတိုင်းထဲမှာတပ်မဟာအသစ်တစ်ခုကိုတိုးချဲ့ဖွဲ့စည်းသွားမယ်လို့ကြေညာထားပါတယ်။ဒါကြောင့်စီရေးကျေပြန့်လာနိုင်ခြင်းနဲ့လုံခြုံရေးတိုးပြီးခြားထားလာနိုင်ခြင်းတွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေတွက်ဆထားကြတာပါခင်ဗျာ။